ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးပါရီသဘောတူညီချက်အတိုင်းဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ EU ဥရောပသမ္မဂနဲ့တရုတ်နိုင်ငံတို့ကထပ်ပြီးတော့ကတိပြုလိုက်ကြပါရယ်။တန်ရှင်းအောင်စာထုတ်လုပ်ရင်းနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဟာ EU နဲ့တရုတ်အပြန်အလှန်ဆက်ဆံရေးရဲ့အဓိကမန်တိုင်ကြီးဖြစ်တယ်လို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါရယ်။ EU တရုတ်စီးပွားရေးထိပ်သီးစည်းဝေးပွဲအတွက်တရုတ်ဝန်ကြီးချုပ်လီကဲချောင်းဘယ်လ်ဂျီယံနိုင်ငံဘရာဆယ်စ်ပြည်တော်မှာရောက်နေစဉ်မှာကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်ပါပါမပါပါရာသီဥတုပြောင်းလဲမှုတိုက်ချက်ရေးကိုဆက်ပြီးလုပ်သွားမယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်တက်စ်ကပြောကြားခဲ့ပါတယ်။နောက်မျိုးဆက်တွေရဲ့အနာဂတ်နဲ့ကမ္ဘာကြီးရဲ့တာဝန်ယူရေးမှာစီးလုံးညီညွတ်မှုရှိတယ်ဆိုတာကိုပြသလိုက်ပြီလို့မစ္စတာတက်စ်ကပြောပါတယ်။တရုတ်ဝန်ကြီးချုပ်ဒီကတော့တရုတ်နဲ့ဥရောပဆက်ဆံရေးပိုပြီးတည်ငြိမ်လာစေဖို့အရေးကြီးတယ်လို့ဆိုခဲ့ပါတယ်။နိုင်ငံကအခင်းအကျင်းတွေကြောင်းလဲခဲ့ပြီးမရေရာမတည်ငြိမ်မှုတွေတိုးလာဖို့ပဲရှိတာမို့ရှိနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အားထုတ်မှုတွေလိုအပ်လာတယ်လို့တရုတ်ဝန်ကြီးချုပ်ကပြောခဲ့ပါတယ်။ပါရီသဘောတူညီမှုကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပြီးနောက်တည့်ရက်တောက်ချာနေ့ကျင်းပခဲ့တဲ့ EU တရုတ်ထိပ်သီးစည်းဝေးပွဲမှာရာသီဥတုပြောင်းလဲမှုပြဿနာအပြင်ကုန်သွယ်ရေးရင်းနှီးမြှုပ်နှံရေးရွှေ့ပြောင်းအခြေချသူများအရေးမြောက်ကိုရီးယားအရေးအပြင်အာဖရိကတိုက်လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါရှင်။